တိုင်းပြည်ရဲ့ပဂတိအခြေအနေတွေကိုထောက်ပြပြောဆိုတာကိုမတရားပုံမာတွေနဲ့ဖန်ဆီးတရားစွဲထောင်ချခံထားရတဲ့ចောင်းသားတွေကိုချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘဂတာចောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်ចောင်းသူចောင်းသားတွေကဆန္ဒပြဆိုင်ပုတ်တွေကင်ဆောင်ပြီးအခုလိုတောင်းဆိုခဲ့ကြတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကចောင်းသားတွေကဆန္ဒပြခဲ့ကြရပါသလဲ။ဒီကနေ့ရန်ကုန်တက္ကသိုလ်ဆရာတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲအဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘဂတာကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအ мян ဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်စိုက်မုတ်တွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတာများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းအခွင့်အရေးကိစ္စအပါအဝင်ပေါ့နော်။ 7 July ကျွန်တော်တို့ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကတရားစွဲဆိုရဲ့ကိစ္စရမျိုးဒီလိုမျိုး 7 July ခန်းသားတွေပေါ်မှာဒီပုံမှန်ဆက်ကိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအော်တိုတေကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရမျိုးတွေရှိနေတယ်။အဲတော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရတွေကိုတောင်းဆိုမှုကြီးမသိလို့လား။နောက်ဆိုရဲကိစ္စရပေါ်မှာကျွန်တော်တို့တန်ရရှိတယ်။တကယ်ကိုယ်တိုင်ကတကယ်ကိုယ်တိုင်မသိဘူးလို့လည်းကျွန်တော်တို့ယူဆတဲ့ကြောင့်ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလောက်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရင်ပုံစံတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငွေလေးကိုဖမ်းတဲ့ကိစ္စရမျိုးတောင်သားမှုတွေစီးစေခြင်းနဲ့ပြည်ခေါင်ကမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမှုကြီးနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ဖော်ထုတ်တာဖြစ်တယ်
တိုင်းပြည်ရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတတ်ကြွထိုးထောက်ပြခဲ့ကြတဲ့ကျောင်းသားတွေအပါအဝင်ဒီမိုကရေစီအားစုတွေတက်ကြွလှုပ်ရှားသူတွေကိုကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖမ်းဆီးတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ LND ရသားဆွေရအနေနဲ့တာဝန်မဲ့လစ်လူမရှုထားသင့်ဘူးလို့လည်းဘာကသာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်။ဟိုမတရားဖမ်းခံရတဲ့ဆိုရင်လွတ်မှာပေါ့ဆိုတဲ့စကားလုံးတစ်လုံးပဲပြောသွားပါတယ်ပေါ့နော်။အဲ့တော့ဒီဘက်ကတုတ်ပြင်ရတာတော့ဟိုတုန်းကလည်းကျွန်တော်တို့တွေဂျာထဲမှာရှိတဲ့မျိုးချင်းမျိုးမရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရကတော့အခြားမဟုတ်ဘူး။ဒီကနေ့နော်ဆေးအုပ်စုရဲ့လက်ကမ်းဖြစ်တဲ့ဒီလေးဩဇာခံနေတဲ့ရဲတပ်ဖွဲ့တွေကထိနှိုင်းကျင်းနေတယ်။ဒါရီအားလုံးကဒေါ်ဆန်းစုကြည်နဲ့ NND ဆိုရရဲ့ကုန်ပိတ်ကကြောင်းလုပ်နေရတယ်ဖြစ်တယ်။ဒီလိုကိစ္စရက်မျိုးတွေကိုကျွန်တော်တို့ကလက်ပိုက်ကြည့်မနေသင့်တော့ဘူး။နော်ပြည်ထောင်ရေးနဲ့စိုးစုကဒေါ်ဆန်းစုကြည်ကောင်းယူဘာမှလုပ်မှာမဟုတ်ဘူး။တနည်းအားဖြင့်ပြောလူလူကောင်းယူဘာမှလုပ်မှာမဟုတ်ဘူး။အဲ့တော့ကြောင့်နော်လက်ပိုက်မကြည့်တော့ဘဲနဲ့စိုးစုနဲ့လက်ခွဲတင်ပြီးစိုးစုနဲ့နှိစက်နေတဲ့လုပ်ငန်းစဉ်အစလည်းဆုံးအားလုံးကိုကျွန်တော်တို့ကနော်အစအနေနဲ့မြောင်းလူလူနဲ့နှိစက်တဲ့လူလူအခြေပြုရဲ့အင်အားစုနဲ့နှိစက်တဲ့အခင်းချင်းတစ်ခုကိုဖန်တီးတင်နေတဲ့အရှင်ကြီးသားတစ်ခုရောက်နေပါဘူး။လူလူကိုဒုက္ခရောက်မယ်ဒီစားလို့ဘာကိစ္စမှာလုံမမဟုတ်တဲ့ဆေးဥစုတော့ကျွန်တော်တို့ဒါလမ်းခွဲတင်နေပြီဆိုတာကိုပဲကျွန်တော်မြေတားရက်ခံနေပါတယ်
အခုလိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရန်ကုန်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘဂတာတမကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားတို့ရဲ့အခွင့်အရေးဆန္ဒထုတ်ဖော်တောင်းဆိုခဲ့တာဟာနိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကကြိုးဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဒီကျောင်းသားတွေရဲ့တောင်းဆိုချက်က၃ခုရှိတာတွေ့ရတယ်အခုကကျတော့ဒီအဆောင်လေးပြနာရကိစ္စလေးဟိုအခုလက်ရှိဒီတောင်းတဲ့မျိုးဆက်မှာပါတဲ့တောင်းသားတွေအပါအဝင်အခြားတောင်းသားတွေဖန်ဆီးခံထားတာလွတ်မြောက်ဖို့ပေါ့နောက်တစ်ခုကဒီ on the beat ဒီပါကိစ္စနဲ့ပတ်သက်ပြီးတော့ဒီကိုယ်ရင်တောင်းသားလေးတယောက်မသိမဆိုင်အဖမ်းခံထားရတာပေါ့နော်တူတင်လွတ်မြောက်ဖို့ဆိုအကြိမ်ဒီကအချက်၃ရက်တွေ့ရတယ်ပေါ့သူတို့လောက်ကလည်းဟိုကြိုးကြိုးရဲဒါတောင်းသားတွေနဲ့သူတို့ရဲ့ဒီရေဝုန်းဝုန်းနဲ့သူတို့ရဲ့ဆန္ဒကိုထုတ်ဖော်လာတာပဲပေါ့နော်နောက်တစ်ခုကဒီလိုတောင်းဆန်းစုကြည်ဒီကြောင်းလာတဲ့အချိန်မှာဒီဆန္ဒပြတဲ့တောင်းဆိုရဲဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ခါမှကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောတည်ရောတည်ရလားဆိုတာပြဿနာပဲကျွန်တော်တစ်ခါကဒီတောင်ဆန်းသူကြီးနှုတ်ကထွက်ခဲ့တဲ့စကားကြီးနားထောင်သွားကြားလို့ရှင်တစ်ခါကအံ့ဩမိတဲ့အခြေအနေအောင်ရှိရပေါ့နော်သူကတကယ်မြည်တဲ့အခြေအနေတည်ရောတည်ရလားဆိုတဲ့ကိစ္စဖြစ်လာတာပေါ့အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်မြည်တဲ့အခြေအနေကိုပြောပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တောင်းဆန်းစုကြည်လည်းတိလာနိုင်နေပေါ့နော်အဲ့တော့ဒီနေ့လိုဟာမျိုးကဒီတောင်းဆန်းစုကြည်တကူတိုင်းတည်ရလားမတည်လို့ရှင်သူဘယ်လိုဖြစ်ရှင်းမလဲဆိုရဲအဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါတယ
်ဒီကနေ့ရန်ကုန်တက္ကသိုလ်ဆေးရတုခမ်းမကိုတောင်းဆန်းစုကြည်ရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့စောင့်ဆိုင်နေတဲ့ចောင်းသားတွေကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလာရောက်စကားပြောခဲ့တာရှိသလိုစိုင်းမုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတော်ဝင်ရှိရသူတွေကဟန်တာပိတ်ပေးခဲ့ပါတယ် ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ကန်းကိုပန်းကျဲတဲ့ဝေရောက်ချိန်မှာတော့တပ်မကကျောင်းသူကျောင်းသားတွေဘက်ကဖေးကနေစိုက်ပုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုဒေါက်ဆန်းစုကြည်ကိုကျောင်းသူကျောင်းသားတွေကဆန္ဒပြတာပထမဆုံးအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်ဒေါက်ဆန်းစုကြည်အနေနဲ့မတိကျိုးကျိုးလစ်လျူပြုထားတဲ့ဆိုပြီးလဲနိုင်ငံတကာခီးစင်တချို့မှသူ့ကိုဆန္ဒပြခဲ့ကြတာရှိသလိုလက်ဗရောင်းကြီးဒီစီမံကိန်းအရေးဒေါက်ဆန်းစုကြည်တွားရောက်လေ့လာစဉ်တုန်းကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင်။